worst case scenario လို့ကျွန်တော်ကအဲ့ဒါတော့ယောက်ကပြောတယ်ဖြစ်ထုတ်မှာပဲဒါကဆရာကြီးဆရာစကားနိုင်မယူပါစေနဲ့တဲ့အဲ့တော့အခုတည်းကကျွန်တော်စကားနိုင်တယ်လို့ဦးကျော်သံပါကိုကျွန်တော်မဆွဆွဲပါဘူးဒါနဲ့ကျွန်တော်ပြောရရင်ဖြစ်မယ်လို့ပြောတာမဟုတ်ဘူးเนาะဒီဂန္ဒီယာပြောတဲ့အာဟိုတရားသူကြီးအများစုနဲ့ provisional measure ထုတ်ပြီးပြီဆိုပါလားထုတ်ပြီးရင်အမိန်ကိုမြန်မာလက်ခံမလားလက်မခံဘူးလားဆိုတာကတစ်ချက်ပါအဲ့ဒါကိုတော့မြန်မာဆွဲရအောင်မှာမူတည်ပါတယ်အဲ့ဒါနောက်တစ်ခုကအဲ့လိုလက်ခံပြီးလုပ်တယ်ဆိုပါတော့ဒါမှမဟုတ်လေတရားသူကြီးဒီအများစုကအမှုကိုဆက်လက်ဖို့မြန်မာနိုင်ငံကျွန်တော်ဆိုင်ရာတာဝန်ရှိမရှိမြန်မာနိုင်ငံအစိုးရကျွန်တော်ထည့်ပြောပါမယ်မြန်မာနိုင်ငံအစိုးရမြန်မာနိုင်ငံသားတိုင်းကိုဆွဲရဆိုတာမဟုတ်ပါဘူးတရားခံဆိုတဲ့စကားလုံးကလည်းမဟုတ်ပါဘူးအများဆုံးသွင်းရင်မြန်မာနိုင်ငံအစိုးရကိုတရားပြိုင်အစိုးရအနေနဲ့ပုံနေသူပြောမှမှန်ပါမယ်ဟိုပြတိကြပါတရားခံမဟုတ်ပါဘူးရာဇဝတ်တရားရုံးမဟုတ်ပါဘူးเนาะအဲ့တော့ခုနကပြောတာပြန်ကောက်ရမယ်ဆိုလို့ရှိရင်ဒီprovisional measure တို့ထုတ်ပေးတယ်မြန်မာနိုင်ငံအစိုးရက၄လအတွင်းအဲ့ဒီအရာကိုနဲ့ပတ်သက်ပြီးပြန်ပြီးတော့ ICJ ကိုတင်ပို့ဖို့ကန်ဒီယာရဲ့၄၈မြန်မာရှောက်လဲချက်မှာသူတို့ပြထားပါတယ်အဲ့ဒါကိုတင်ပို့နေမပို့ဘူးဆိုတော့ကျွန်တော်အနာဂတ်ကောင်မမှန်နိုင်ဘူးသို့တော့ကျွန်တော်အတိတ်ကိုပြန်ပြောရရင်ဘယ်လောက်ကြာမလဲလို့ကျွန်တော်ကိုမေးကြတယ်အဲ့တော့မေးတော့တာမန်အားဖြင့်ရိုးရိုးမှုတွေမှာကျွန်တော်ကြည့်တော့2နှစ်3နှစ်တစ်နှစ်ခွဲပေါ့လေဒီအမေရိကန်ပန်ရုံးကတစားကံဒီဖြစ်တာလေအမှုပါလားအလုံးပေါင်း9လအတွင်းအပြစ်အမိန်ချပါတယ
်ဟုတ်ကဲ့အဲ့ဒါကတော့အီရန်နိုင်ငံထေရန်မြို့တော်မှာအမေရိကန်ဆိုင်ရုံးဝန်ထမ်းတွေကိုအီရန်ဘက်ကတစားကံဖမ်းဆီးထားတဲ့ကိစ္စပေါ့နော
်ဟုတ်တယ်9လအတွင်းအပြစ်အမိန်ချပါတယ်အခုတချို့မျိုးတွေကနှစ်နှစ်ကြာလာရှိတယ်ဒီ genocide case နဲ့ပတ်သက်ပြီးဘော့စနီးယားဟာဇီဂိုဗီနာဆိုတဲ့ယခင်1990မတိုင်ခင်ကယူဂိုစလာဗီးယားရဲ့ပြည်နယ်တစ်စိတ်တည်းတာဖြစ်တဲ့နောက်နိုင်ငံတစ်ဖြစ်လာတဲ့ဘော့စနီးယားဟာဇီဂိုဗီနာယူဂိုစလာဗီးယားကိုဆွဲတယ်20 March 1993ကဆွဲတာအပြီးသားချမှတ်ချက်ကနောက်73နှစ်နဲ့17လကြာ29 February 2009ကြာမှထုတ်တယ်အဲ့တော့ယူဂိုစလာဥပမာနဲ့ပြောပြသေးအစိုးရကပါလဲဆိုရင်ဘော့စနီးယားပြည်နယ်5ချက်မှာမျိုးချက်ကို ICJ ကပေးချတယ်နံပါတ်၁ကယူဂိုစလာဗီးယားနောက်ကျတော့ဆာဗီးယားဖြစ်သွားတယ်ဂျန်နိုဆိုက်ကိုမကျူးလွန်ခဲ့ဘူး12ဦး3ဦးလား12ဦး4ဦးလားမသိဘူးတရားသူကြီးနောက်တစ်ခါဆာဗီးယားဟာဂျန်နိုဆိုက်ဖြစ်လုံဆော်ခြင်းလည်းမရှိခဲ့ဘူးနံပါတ်3ကဆာဗီးယားဟာဂျန်နိုဆိုက်ကိုကျူးလွန်ဖို့တခြားသူများနဲ့အဖွဲ့ကြီးတခြားနိုင်ငံပေါ်လေအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ခြင်းလည်းမရှိခဲ့ဘူးနံပါတ်4ကတော့ဆာဗီးယားဟာဒီအထူးသဖြင့်တရားစွဲပြီးမှဖြစ်တဲ့1995ခုဇူလိုင်လကဖြစ်တဲ့ဆက်ဂရနီကာဒေတာမှာဖြစ်တဲ့ဂျီနိုဆိုက်မှုကိုမဖြစ်ပွားအောင်ကာကွယ်ဖို့တာဝန်ရှိတယ်အဲ့ဒီတာဝန်ကိုတော့သူမထမ်းဆောင်နိုင်ဘူးလို့ပြောတယ်အဲ့တော့ဘာအဲ့ဒီအပြင်ရော်ကြေးပေးလို့မလုပ်ဘူးတဲ့အဲ့ဒါအများစုကဆုံးဖြတ်တာဂျီနိုဆိုက်နဲ့ပတ်သက်ပြီးကာကွယ်ရန်ဆာဗီးယားဟာပြက်ကွက်ခဲ့တယ်ဆိုတာဟာကိုယ်ကပဲတရားရုံးရဲ့ဆုံးဖြတ်ချက်ဖြစ်တယ်ရော်ကြီးပေးကြမလို့ဘူးလို့ပြောလေအဲ့ဒါက73နှစ်နဲ့71လမှာဆာဗီးယားနဲ့ပတ်သက်တဲ့အဆိုးဆုံးအခြေအနေပါအဲ့တော့မြန်မာမှာလည်းဘလောက်ကြာမယ်မသိဘူးဒီတဲ့ကြာမလားမကြာဘူးလားလို့လည်းကျွန်တော်မပြောလို့ဘူးဒီလိုပဲဖြစ်မလားလို့တော့မသိဘူးဒါပေမဲ့ပြီးခဲ့တဲ့ဂျီနိုဆိုက်မှုကတော့73နှစ်နဲ့71လကြာပြီးတော့ဘော့စနီးယားဟာသူတောင်းတာတွေက၅ချက်တည်းကတစ်ချက်ပဲရပါလေခင်ဗ
ျဟုတ်ကဲ့အဆိုးဆုံးဖြစ်လာနိုင်တဲ့အခြေအနေဘော့စနီးယားဟာဇီဂိုဗီနာအိဘောကန်ပြဒနာနဲ့နမူနာပေးပြီးတော့ဆယ်သုံးနှစ်ထိကြာတယ်နောက်ဆုံးကြတော့အချက်၅ချက်မှာတစ်ချက်ပဲအတီဖြစ်တယ်အဲ့ဒီအတီဖြစ်တာလည်းပဲရောကြီးပေးကြမလို့ပဲနဲ့ပြပြသွားတယ်ဆိုတဲ့သဘောပြောပါတယ်ကဲအဲ့တော့အဲ့ဒီအစင်းအထိမရောက်ဖ ೇನೆ အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေရောဆရာ
အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေကတော့တရားသူကြီး18ဦးမှာ5ဦးကဂန်ဒီယာရဲ့လျှောက်လဲချက်ကမခိုင်လုံတဲ့တကြောင်မလို့ပယ်တယ်ပဲဆိုပါတော့အဲ့လိုဆိုရင်တော့အဲ့ဒီမှာရင်ကိစ္စပြသွားတယ်လို့ထင်တယ်ဒါကဂမ်ဘီယာကလည်းထပ်ပြီးယူခံပိုင်ခွင့်မရှိဘူးခင်ဗျဘာလို့လဲဆိုတော့ဒါကပြည်ပဆိုင်ရာတရားရုံးကယူခံတရားရုံးလည်းမဟုတ်ဘူးနောက်ပြီးတော့ရာဇဝတ်ရုံးလည်းမဟုတ်တဲ့အတွက်ကြောင့်မလို့ပြည်ပဆိုင်ရာဥပဒေကနိုင်ငံချင်းဖြစ်တဲ့ပြဿနာတွေကိုဖြေရှင်းတဲ့ပြဿနာအဲ့ဒါကတော့အကောင်းဆုံးကတော့အဲ့ဒါပါပဲခင်ဗ
ျဟုတ်နောက်အဲ့လိုဖြစ်မလာပဲနဲ့ဒီ provisional measures တွေထုတ်ပေးခဲ့မယ်ဆိုရင်တော့အချိန်ဘလောက်အကြာမှာဖြစ်လာမယ်လို့ထင်ပါသလဲယူဆပါသလဲ
ဘလောက်ကြာမလဲဆိုတာကတော့ဒီ provisional measures ကိုထုတ်ပေးဖို့ဆိုတာကခုနကကျွန်တော်ပြောတဲ့ Yugoslav case မှာ20 March 1993ကလျှောက်တာပထမ provisional measure ကို 8AP 1993 သုံးပါထုတ်ပေးပြီးတော့ဒုတိယ provisional measures ကိုဟိုလက်တော်ဆိုင်မှုပေါ့လေအင်္ဂလိပ်လိုပြောမိတယ်20 September 1993ဆိုလိုတာက6လအတွင်းနှစ်ခုထုတ်ပေးတယ
်အဲ့လို measures ထုတ်ပေးလို့ Serbia ဘက်ကလိုက်လျောခဲ့ပါသလား
အဲခုနကကျွန်တော်တနည်းတစ်ခါအချိန်ရှိဦးဦးထင်လို့ခြံခဲ့တယ်အဲ့ဒီ provisional measure တွေကို Serbia Yugoslavia နောက် Non Serbia ကမလိုက်နာခဲ့ဘူးအဲ့တော့ကနအကောင်းဆုံးခြေအနေကိုတော့ကျွန်တော်ပြောပြပါပြီ။ဒါပယ်တယ်ဆိုရင်တော့အကောင်းဆုံးခြေအနေပေါ့လေ။ဒီတန်တရားရဲ့ရှောက်လဲချက်ကို ICJ ကတရားသူကြီးအနည်းဆုံး၉ဦးကပယ်တယ်ဆိုရင်တော့ဒါဒီမှာနေနဲ့ကိစ္စပြတ်သွားတယ်လို့ကျွန်တော်ထင်ပါကြောင်းကျွန်တော်ပြောလို့ပါလေ
။ဟုတ်ကဲ့။အဲ့တော့ခုနပြောသလို ICJ ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာဘူးပယ်တယ်ဆိုရင်ဒီဟာကိုအတင်းအကျလိုက်နာအောင်ဘယ်လို enforce လုပ်နိုင်ပါလဲ ICJ အနေနဲ
့။ ICJ ရဲ့ဟိုဆုံးဖြတ်ချက်ကိုလိုက်နာဖို့ဆိုတာကတာဝန်ရှိတယ်ကရသမက်ကမဒိန်ရင်စာချုပ်လုံခြုံရေးကောင်စီမှာ ICJ ရဲ့ကျွန်တော်ဖိချားအင်္ဂလိပ်လိုဖတ်မှပြတော့တော့ကျွန်တော်အချင်းကိုမှဆိုလို့ကျွန်တော်လိုပြန်ကျွန်တော်ပြန်ထားတာ ICJ ဆုံးဖြတ်ခြင်းနဲ့ပတ်သက်တော့သက်ဆိုင်ရာနိုင်ငံကလက်မခံခဲ့ရင်လုံခြုံရေးကောင်စီတို့တင်ပြနိုင်ပြီးလုံခြုံရေးကောင်စီကလိုအပ်သည်ဟုယူဆရင်အကြံပြုချက်များ ICJ ဆုံးဖြတ်ခြင်းများကိုမြည်တော့အကောင့်ထဲပေါ်နိုင်ဒီကိုဟိုဆုံးဖြတ်နိုင်တယ်ဒါနဲ့အဲ့တော့အင်းအားသုံးပြုမယ်ဆိုပြီးဘယ်မှမရေးမထားဘူးနောက်ပြီးတော့နှစ်ခုပြောမယ်ကျွန်တော်ပထမအမှုကနီကာရာဂွာနိုင်ငံကဒီတောင်အမေရိကအလယ်အမေရိကနိုင်ငံကဒေါ်လာရေးဆိုရသူတို့ကတကယ်ဒေါ်လာရေးဆိုရပါရေကြုံဒေါ်လာမြန်မာပြည်ကဒေါ်လာရေးဆိုရမဟုတ်ဘူးတကယ်နှစ်40ကျော်အာနာရှင်လက်ရအာနာရှင်စနစ်ကိုဖြုတ်ချပြီးဒေါ်လာရေးဆိုရတက်လာတယ်ဖန်ဒမီစတာအဲ့ဒါကိုအမေရိကန်ကတံပြန်တပုံးလေးကိုအားပေးပြီးတော့နီကာရာဂွာကန်ဂျီနဲ့စိတ်ကန်းနေမှာရင်းမြုပ်ပုံးတွေလာချတာကကြီးပြီးဆိုင်ရာဥပဒေကိုဖောက်ဖျက်ပါတယ်ဆိုပြီးတော့အဲ့ဒါကနှစ်နှစ်ပဲကြာတယ
်ဟုတ်ကဲ့အခုပြောတာကိစ္စကနီကရာဂွာနိုင်ငံကန်ဂျီမှာအမေရိကန်ဘက်ကသွားပြီးတော့ဘုံတွေထောင်တဲ့ကိစ္စကိုပြောနေတာဖြစ်ပါတယ်နော
်ဟောအဲ့တော့မနိုင်မှန်းပြီးတော့အမေရိကန်ကအဲ့ဒီစီရင်ပိုင်ခွင့်သုံးမျိုးရှိတယ်ပြသမစီရင်ပိုင်ခွင့်နဲ့သူကဘယ်သူနှုတ်ထွက်လိုက်တယ်မြန်မာကကြိုတင်လက်ခံထားခြင်းမရှိဘူးအမေရိကန်ကကြိုတင်လက်ခံထားခြင်းရှိတယ်ဒီမှုတွေမှာတခြားတစ်ဖက်ကလက်ခံရင်ကျွန်တော်တို့ကလည်းဒီ ICJ ရဲ့စီရင်ပိုင်ခွင့်ကိုလက်ခံပါလေဆိုအဲ့ဒါကိုရော်ကြေးပေးရမယ်လို့ဆုံးဖြတ်တယ်ဒါပေမဲ့ရော်ကြေးပမာဏကို ICJ ကနောက်မှတတ်မှတ်မယ်ဆိုပြီးပြောတယ်အဲ့ဒါကိုတတ်မှတ်ဖို့နီကာရာဂွာလုံခြုံရေးကောင်စီကိုတိုင်တယ်လုံခြုံရေးကောင်စီကအမေရိကန်ကကြီးနာကြီးဗီဒူအာနာရှိတော့ဗီဒူအာနာနဲ့ပယ်ချတယ်အဲ့ဒါနံပါတ်၁ပါနမနိကတရားမှုနယ်မှာတပ်ပြောရမယ်ဒီအမေရိကန်ကိုယ်တိုင်ကတရားလုံးလုတ်ပြီးတော့တရားစွဲတယ်အီရန်မှာတန်တမာနေကိုတရားခံနေဖြစ်နေအီရန်ဆိုရဖမ်းတာလေချက်ချင်းလုတ်ပြီးလို့ဆိုတာတရားသူကြီး15ဦးသလုံးကဗမာပြည်မှာတော့အဲ့လောက်တော့ဖြစ်မှာမဟုတ်ဘူးဒီဂမ်ဘီယာဆွဲတဲ့မှုမှာတရားသူကြီး15ဦးသလုံးကကန့်ွယ်မယ်မရှိကြားနိုင်မယ်မရှိချက်ချင်းလုတ်ပြီးလို့ဆုံးဖြတ်တယ်အီရန်ကမလိုက်တာဘာမှမတတ်နိုင်နောက်တစ်ခါနောက်6လကြာမှာအီရန်ဟာဒီဆိုင်ရာဥပဒေဖောက်ပြတဲ့စီ7 May 3 May နဲ့ဆုံးဖြတ်တယ်။ချက်ချင်းလွတ်ဖို့ဘုအမိန်ပေးတယ်။ဘယ်လွတ်လို့ရောနောက်တော့ခုနလအနေမှာသူတို့ချင်းချင်းအမေရိကန်ဆိုတာအီရန်ရဲ့ဟာတွေကို freeze လုပ်ဖို့လုပ်တယ်။တော့ genocide convention diplomatic relation convention ကိုနိုင်ငံလုံးအမေရိကန်နဲ့အီရန်ဒီဗမာပြည်ကိစ္စမှာမြန်မာနဲ့ဂမ်ဘီယာထိုးထားတယ်။အဲ့ဒါဆိုရင်သဘောထားကွဲလဲမှရှိရင်တနိုင်ငံကတခြားတနိုင်ငံကိုရှောက်ထားနိုင်တယ်လို့ရေးထားတယ်အဲ့ဒီစီရင်ပိုင်ခွင့်ကတော့ထွက်လို့မရဘူးကုလသမဂ္ဂကထွက်မှာပဲအဲ့ဒီစီရင်ပိုင်ခွင့်ကိုငင်းလို့ရမှာအဲ့တော့ဘယ်လောက်ကြာမလဲဆိုတာဟုတ်တယ်မလိုက်နာခဲ့တာရှိနောက်ဆုံးတစ်ချက်ကျွန်တော်ပြောမယ်နောက်ဆုံး1949ခုနှစ်ဒီဇင်ဘာလ19ရက်နေ့ကဒီအယ်ဘေးနီးယားကိုပေါင်136ပေါင်းလားမသိဘူးရော်ကြေးပေးရမယ်ဗြိတိန်နိုင်ငံရေပိုင်နဲ့ရေလက်ကြားထဲမှာစစ်သင်္ဘောတွေဖြတ်ပွားလို့ဆိုပြီးတော့အဲ့ဒါကိုတရားသူကြီး7/23ကအမိန့်ချလာအဲ့ဒီနေ့ကမပြီးဘာလို့လဲလို့လို့မရဘူးမပြီးတော့လုံခြုံရေးကောင်စီကိုဗြိတိန်ကတိုင်တယ်လို့ကျွန်တော်မကြားမိဘူးလုံခြုံရေးကောင်စီကအယ်ဒေးနီးယားကိုအရေးယူတယ်လို့ကျွန်တော်မကြားမိဘူးတိုးတော့1998ခုနှစ်မှာအယ်ဒေးနီးယားကွန်မြူနစ်အစိုးရအောင်ပြုတ်သွားပြီးတော့နောက်အစိုးရတက်တော့အယ်ဒေးနီးယားကဗြိတိန်ကိုပြန်ပေးမယ်ဆိုတဲ့သတင်းကိုတော့ကျွန်တော်ဖတ်လိုက်ရတယ်အဲ့တော့ဘလောက်ပြန်ပေးတယ်အတိုးရင်းတော်တိုးရင်းပေါင်းကဘလောက်ပေးတယ်ဆိုတော့ကျွန်တော်မသိပါဘူးအဲ့တော့ဒီသုံးခုချမ်းနိုင်ငံမှာဖြစ်ခဲ့တဲ့မလိုက်နာခဲ့တဲ့သုံးခုကိုပဲကျွန်တော်ဥပမာပေးပြပါစေဖြည့်ပြပါစေ